ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်မြောက်ဘက်ကနေကြားဆောင်စခန်းလေးခုကိုဒီကနေ့လွတ်လပ်ရေးနေ့မနေ့ပိုင်းမှာရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AA ကဝင်တိုက်တယ်လို့ AA ဘက်ကရောတပ်မတော်ဘက်ကပါအတည်ပြုပြောဆိုပါတယ်။အဲ့ဒီနောက်မှာတပ်မတော်ဘက်ကလေကြောင်းအထောက်ကူယူပြီးပြန်တိုက်တယ်လို့ဒေသခံတွေကပြောပေမဲ့တပ်မတော်ဘက်ကတော့ဒီကိစ္စကိုအတည်ပြုချက်မပေးသေးပါဘူး။82နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားတွေနိုင်ငံတော်အကျင်းပနေချိန်မှာပဲဘူးသီးရောင်ဘက်မှာတော့စစ်ရေးအခြေအနေတင်းမာနေစေဖြစ်ပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။နေချာဆောက်ရဲစခန်းတွေကို AA ကလွတ်လပ်ရေးနေ့မနေ့ဘက်မှာဝင်ရောက်တိုက်ခိုက်တယ်ဆိုတာကိုတပ်မတော်ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်မှူးဘုံမှုချုပ်စွန်မင်းထွန်းက VOA ကိုတည်ပြုပြောဆိုပါတယ်။
မနက်၄နာရီခွဲ၅နာရီတော့မှာကျွန်တော်တို့ဒီကင်းစကန်ဒီကူကိုအေးဝင်တိုက်တယ်။နေရာကအဲ့ကောင်အောင်းတော့တိလာကမြင်းပေါ်ဆိုဘူးဒီကောင်ရဲ့မြောက်ခက်ပေါင်းတော်ရဲ့အရှိမြောက်နဲ့ကြာတာ။အဲ့ဒီနေရာတွေကမေသာစကန်နေမို့လည်းနဲ့အတွင်ပိုင်းလေးနဲ့ကြာ။ကျွန်တော်တိကိုက်မှုချင်းလို့အဲ့ဒီစကန်ဒီကူအခြေအနေကိုအဲ့ဒီနေရာတွေမသိရဘူး။ကျွန်တော်ဘက်ကသိတိချင်းမဲ့တိုက်သွားတယ်။စိတ်ကူတီကိုတော့တိုက်ပါတယ်။အဲ့လိုက်သွားတဲ့အဖွဲ့တင်တယ်လေတော့နည်းနည်းထိတွေ့မှုဖြစ်နေတယ်။အဲ့လောက်တော့ကျွန်တော်သွားနိုင
်။ဒီလိုတိုက်ခိုက်လာတဲ့ရခိုင်လက်နက်ကန်အဖွဲ့ကိုသမတော်စစ်ကြောင်းကနေလိုက်လံရှင်းလင်းနေပြီးတိကိုက်မှုအခြေအနေကိုမသိရသေးဘူးလို့ဘူမှုချုပ်စော်မင်းထွန်းကဆိုပါတယ်။ AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေကိုတော့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
။မင်းနဲ့မှာတော့ဒီဘူးဒီတော်မျိုးရဲ့မြောက်ဘက်မှာတိုက်ပွဲတွေဖြစ်နေတယ်ကြ။အဲ့ဒီမှာရှိတဲ့ဒီမေဂျာဆောင်စခန်း၄ခုကိုကျွန်တော်တို့ဒီခိုင်တမ်းလို့ခေါ်တာမြောက်တိုက်ခိုက်ရရှိတယ်။အဲ့ဒီမှာရန်သူအလောင်းက5လောင်းရထားတယ်။အဲ့ဒီမှာ3ဘာ5ဆေးလျားဖမ်းမိကြတာရှိတယ်ကြ။စခန်းကိုကျွန်တော်တို့တက်ပြီးတော့ရှင်းတဲ့အချိန်မှာဖမ်းမိကြတာကြ။အဲ့လည်းနဲ့20ကျော်ကျွန်တော်တို့ဘက်ကတင်းစီရမိကြတာရှိတယ်
။ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာရဲတပ်ဖွဲ့ဖွဲ့ကထိခိုက်ကြဆုံးဆုံးရှုံးမှုများခဲ့တယ်လို့ရခိုင်တမ်းမတော်ဘက်ကပြောဆိုပေမဲ့တိကျတည်ပြီးချက်တော့မရသေးပါဘူး။တိုက်ပွဲဖြစ်ပွားရာဒေသဘက်ကိုမြန်မာတပ်မတော်ကနေရဟရည်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ
်။တိုက်ပွဲဖြစ်တဲ့နားကရှိတဲ့စခန်းနဲ့ဘာမှမဆိုင်တဲ့အဲ့ဒီခတိလာရွာကိုဒီဗမာတပ်မတော်ဖက်ကနေပြီးတော့မှဒီနေ့မနေ့ဒီ9ရက်လောက်မှလာပြီးတော့ဒီဘုံကျေးတိုက်ခိုက်သွားတာရှိတယ်။ဟိုဟယ်လီကော်ပတာနဲ့ပြင်းလာပြီးတော့မှဘုံကျေးတိုက်ခိုက်တယ်။အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာကိုအင်အားတွေထားပြီးတော့ဟိုအများကြီးပြက်လာတာရှိတယ်။တိုက်ပွဲကတော့ပြင်းနေတယ်ကြ။
ဘူရီတောင်မြို့နယ်တောင်မစာကြီးရွာအုပ်စုကတိလှကြီးရွာသူတူကတော့တိုက်ပွဲကြောင့်ပျက်စီးသွားတဲ့ရွာရဲ့အခြေအနေအကြောင်းအခုလိုပြောပါရစေ
။ကျွန်တော်ကဒီရွာကအိမ်ကလေးကနေလာကြတယ်။ဒီကဘုံကျေးလေးနဲ့လာကြတာပါ။ဒီကကဒီစာတင်ဆောင်ပြေးလာတာကဘုံလို့
ကတိလရွာကိုလေရင်နဲ့ပြစ်ကတ်ခဲ့လို့ရွာသားတွေနေနဲ့ကြောင်းလိုက်ပြီးစာရင်ကြောင်းမှခိုးလုနေရတယ်လို့သူမကပြောပါရစေ။ကြတာပရင်းနေ့ကလည်းရတိတောင်မြို့နယ်မြောက်ပိုင်းတက်ဝေကျရွာနီးမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အီအီတို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့တက်ဝေကျရွာစစ်ဘေးရှောင်စခန်းနဲ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ခမီလူမျိုးရွာသား၄ဦးသေရန်ရရှိခဲ့ပါတယ်။၂၀၁၈နှစ်ကုန်ပိုင်းကနေ၂၀၁၉နှစ်စံတောက်ကြနေ့ထိတော့ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ရတိတောင်မြို့နယ်ဘုံရုံးနဲ့ကြောက်တော်မြို့နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်နေတာပါ။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လက်ရှိစစ်ရှောင်ဦးကြီး3000ခန့်ရှိနေပြီလို့လူမှုကယ်ဆယ်ရေးဖွဲ့တွေကစည်ရင်ပြည့်စုံထားပါတယ်။ဒီစစ်ဘေးရှောင်တွေကိုဒေသဆိုင်ရာလူမှုအကူအညီပေးရေးဖွဲ့တွေရခိုင်နိုင်ငံရေးပါတီတွေကလည်းအကူအညီပေးဆောင်နေတာဖြစ်ပြီးအဖြစ်များရာကြောက်တော်မြို့နယ်ကဒလူချောင်းနဲ့ရိုးချောင်းဒေသအထက်ပိုင်းကိုရိခါအကူအညီပေးဆောင်သွားဖို့ကတော့တပ်မတော်ကနေပိတ်ပင်တားဆီးနေတာကြောင့်စန္ဒရိခါခက်ခဲဖြစ်နေတယ်လို့ကြောက်တော်မြို့နယ်အကူအညီပေးရေးဖွဲ့တွေကပြောပါတယ်။မြန်မာတပ်မတော်အနေနဲ့ NC လက်မှတ်ထိုးအပြည့်ရဖွဲ့တွေရောအစီလက်မှတ်မရေးသွင်းနိုင်သေးတဲ့တိုင်းသာလက်နက်ကန်ဖွဲ့တွေနဲ့ပါလေးလအပြည့်ရထားမယ်လို့ဒီဇင်ဘာ23ရက်နေ့မှာထုတ်ပြန်ထားပြီးမဲ့လို့လက်ရှိရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲလဲဖြစ်ပါတယ်ခင်ဗျာ